မြန်မာစစ်ကောင်စီဖွဲ့ရဲ့ထိပ်ပိုင်းစစ်ခေါင်းဆောင်တဦးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုယင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌယာဒူးအပြင်တခြားအရေးပါတဲ့ယာဒူးတာဝန်တွေကနေဖယ်ရှားလိုက်ပါတယ်။သူ့ရဲ့နေရာမှာတော့ဗိုလ်ချုပ်ကြီးများထွန်းဦးကပြောင်းလဲတာဝန်ယူမဲ့အကြောင်းစစ်ကောင်စီကမကြသေးခင်တုန်းကထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့သူ့ကိုနေအိမ်ကျဲချုပ်ချထားပြီးတော့စစ်ဖက်ဆိုင်ရာဥပဒေတွေနဲ့ရောအာဂရီလိုက်စားမှုတွေနဲ့ပါပြင်ဆင်နေတယ်လို့စစ်ပန်းနဲ့နီးစပ်သူကပြောပါတယ်ရိုက်ခတ်မှုတွေဘာတွေဖြစ်လာနိုင်ပါသလဲမက်ခင်ဖြူထွေးပြောပြပေးပါမယ်
တိုင်းပြည်စီးပွားရေးစီမံခန့်ခွဲရမှာအရေးပါတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌနိုင်ငံခြားငွေကြီးကြပ်ရေးကော်မတီ FESC ဥက္ကဋ္ဌနဲ့ကုန်သွယ်မှုနဲ့ကုန်စည်စည်းစင်းမှုများမှန်ကန်မြန်ဆန်စေရေးဘူကော်မတီဥက္ကဋ္ဌစတဲ့အရေးပါတဲ့နေရာတွေကိုထိတ်တန့်စစ်ကောင်းဆောင်တို့ဦးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကဆရာနာတင်ပြီးနောက်ပိုင်းကလေးကကင်တွယ်လာခဲ့တာပါတဲမဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲသူ့ကိုဒီတာဝန်တွေကနေရုပ်သိမ်းပြီးသူ့ရဲ့နေရာမှာတချင်ကဆရာနာရှင်ဦးတန်းရွှေရဲ့လူယုံတအုပ်ဖြစ်တဲ့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးကိုပြောင်းလဲတာဝန်ပေးခဲ့ပါတယ်။နိုင်ငံရေးနဲ့စီးပွားရေးလေ့လာသုံးသပ်သူတို့ကတော့ဒီလိုပြောင်းရွှေ့လိုက်တာကစီးပွားရေးအရာပြုပြင်ပြောင်းလဲဖို့လှုပ်ဆောင်တာထက်စစ်ကောင်စီတက်တွင်ပြိပခအကျိုးဆက်ဖြစ်နိုင်တယ်လို့ VOA ကပြောပါတယ်
။သူတွေလိုပြောမှာပေါ့နော်။ဟုတ်ကဲ့ခကြည့်ရတော့လေမိမိတို့လုပ်နေတဲ့ကိစ္စအားကြောင့်လုပ်ရတယ်ဒေါ်လာစီးတက်တာစီးနေစီးပေါ့နော်စီးနေစီးကိစ္စတွေမှာကရင်နဲ့ဝေါ်ပေါ်လာလို့လွှမ်းဆောင်ကြတော့လို့လုပ်လိုက်ရတာလားတချက်နောက်တစ်ချက်ကပါဝါစထရဂယ်ပေါ့အဲဒီဟိုတစ်ချက်ဖြစ်နေတယ်လို့ထင်တယ်ဟိုအနာအပြင်းလာတာရှိလို့သူရှင်းတာအဲ့ဒီအလားကိုချုံပြတော့တက်လိုက်လို့ရှိရင်တော့မျိုးလည်းအနာနေတာကအားနေလာတယ်လို့ပြောပါမယ်
ကုံသွယ်မှုနဲ့ကုံစီစည်းစင်းမှုများမှန်ကန်မြန်ဆန်ရေးကော်မတီတွဲဖက်အထူးရည်မှုဗိုလ်ချုပ်ရန်အောင်စိုးနဲ့စီးပွားကူတန်းတူဝင်ကြီးဦးညွန့်အောင်တို့လည်းဒေါ်လာကိစ္စကုံသွယ်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ဆေးမေးမြန်းခံရပြီးနောက်ပိုင်းမှာဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုဆက်လက်အရေးယူတာဖြစ်ပြီးတော့အခုချိန်မှာနေအိမ်ကျေချုပ်အပြင်စစ်ဘက်ဆိုင်ရာဥပဒေအရရောအာဂတိလိုက်စားမှုအရပါအရေးယူဖို့အတွက်ပြင်ဆင်နေတယ်လို့စစ်ဘက်နဲ့နှိစက်သူတွေကပြောပါတယ်ဒီတိုင်းသာဖြစ်ခဲ့မယ်ဆိုရင်တော့အာဏာသိမ်းမှုနောက်ပိုင်းထိတ်တန့်စစ်ဘက်အရာရှိတအူးကိုအပြင်းထန်ဆုံးရေးယူမှုဖြစ်မှာပါ။ဒါနဲ့ပတ်သက်ပြီးတော့အခြေအနေသိစေသိရဖို့အတွက်စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းပေးမယ်လို့အကြောင်းပြန်ကြားတာမရှိသေးပါဘူး။စစ်အာဏာသိမ်းမှုကိုစန့်ကျင်ပြီးစစ်တပ်ကနေထွက်လာခဲ့တဲ့ CDM ဗိုလ်ကြီးတူတာကတော့လက်ရှိထုတ်ပယ်လိုက်မှုကစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့တက်တွင်းသူ့အာဏာကိုပြပြီးသတိပေးလိုက်တာဖြစ်တယ်လို့တိုင်းပြည်ကိုဆက်လက်အုပ်ချုပ်နိုင်ဖို့အပြောင်းအလဲတစ်ခုလှုပ်ဆောင်တာဖြစ်တယ်လို့မြင်တဲ့အကြောင်းပြောပါရစေ
။ဒီလိုမျိုးစီးပွားရေးမညံ့ဘူးပေါ့နော်ဒီဒေါ်လာဈေးတွေဟလာဒီငွေဈေးတွေအတက်ကျအရန်နေဖြစ်တဲ့အခါမှာသူတို့ပြုတ်လဲမဲ့လက္ခဏာတစ်ခုလို့သူတို့ကောင်းကောင်းမြင်တယ်။အဲ့ဒီဒူရီဂရန်ကိုကဒီလက်စားမှုတွေမှာပါဝင်ပတ်သက်နေတဲ့အခါမှာထုတ်ချတယ်ဗျ။ဒီလက်စားမှုကတော့မရောက်လည်းပါဝင်ဖို့စစ်ပိုင်းကောင်းဆောင်တွေအလုံးမှာရှိနေတယ်။တို့တော့ဘာကြောင့်တခြားသူတွေတို့ဒီလိုမျိုးမလုပ်လဲဆိုရင်တခြားဝန်ကြီးဌာနမှာလုပ်နေတာတွေကသူတို့ဒီပလင်ပေါ်ကပေါ့နော်လက်ရှိဒီနေရာကြီးဆင်းရလောက်အောင်အရေးမကြီးဘူးပေါ့ဒီမတင်ငြိမ်မှုတွေအဲဖြစ်စေနိုင်လေပေါ့နော်ဒီဌာနတွေပေါ့သူတို့တွေအင်မတန်အရေးကြီးတယ်။ဒါတော့သူတို့ကောင်းကောင်းနားလေတယ်ခင်ဗျ။ဒီနေရာမှာသူတို့လူကိုရင်းလိုက်တဲ့သဘောပေါ့ခင်ဗျ။လက်ရှိဒီစစ်တပ်တစ်လုံးရဲ့နော်အာနာဒီတချုံနဲ့ဒူးချုံစီမှာပဲကင်ထားတဲ့သဘောရှိပါတယ
်။စီဦးစီအရာရှိချုပ်ကြီးရာဒူးရှိတဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဟာစစ်ကောင်စီထိတ်တန်းခေါင်းဆောင်ဆယ်ဦးထဲမှာပါဝင်သူတူဖြစ်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ယုံကြည်စိတ်ချရာဆုံးသူတယောက်အဖြစ်နဲ့လူသိများသူလည်းဖြစ်ပါတယ်။ဒီလိုထိတ်တန်းရေးပါတဲ့ခေါင်းဆောင်တယောက်ကိုတာဝန်ကနေဖယ်ရှားပြီးအရေးယူဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးစစ်ကောင်စီအတိုင်းဝန်ကတော့ဒါဟာစီးပွားရေးအရာပြုပြင်ပြောင်းလဲဖို့အတွက်လှုံ့ဆော်တာလို့ပြောပေမဲ့လေလာသုံးသက်သူတချို့ကတော့ဒါဟာတက်တွင်းအားပြိုင်မှုတွေကိုထင်ရှားစေတာဖြစ်တယ်လို့သုံးသက်ပြောဆိုကြပါရရှင်။